နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချတ်ဆန်ဟာအမေရိကန်နိုင်ငံနဲ့ဆိုးဝါးတဲ့ဆက်ဆံရေးအခြေအနေရှိတဲ့အာနာရှင်နိုင်ငံတွေမှာအကျဉ်းချခံရတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်အောင်အောင်မြင်မြင်စိတ်ဆက်ညှိနှိုင်းနိုင်သူဖြစ်ကြကြပြန့်ပြန့်အသိမှတ်ပြုခံထားသူဖြစ်ပါတယ
် This is a private humanitarian visit. We're here as individual American citizens looking at the humanitarian
situation. ဒါကတော့2013ခုနှစ်ကမြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတဦးလွတ်မြောက်ဖို့အတွက်မြောက်ကိုရီးယားအာဏာပိုင်တွေနဲ့စိတ်ဆက်ညှိနှိုင်းမှုပြုံရမ်းမျိုးကိုရောက်လာတဲ့ Mr. Bill Richardson ကသူ့အနေနဲ့အမေရိကန်အစိုးရကိုကိုးစားပြုပြီးလာရောက်တာမဟုတ်ဘဲလူသားချင်းစာနာစိတ်နဲ့အကူအညီပေးဖို့တကူရေခီးစဉ်ဖြစ်လာရောက်တာဖြစ်တဲ့အကြောင်းပြောသွားတာပါ Mr. Bill Richardson ဟာ1994ခုနှစ်ကတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဇုံအတွင်းကိုပြတ်ကျပြီးမြောက်ကိုရီးယားရဲ့ဖမ်းဆီးမှုကိုခံခဲ့ရတဲ့အမေရိကန်ရဟတ်ယာဉ်ပိုင်လော့တဦးလွတ်မြောက်ဖို့အတွက်မြောက်ကိုရီးယားနိုင်ငံကိုပထမဆုံးချိန်တွားရောက်ပြီးရပ်ပေါင်းများစွာကြားအောင်စိတ်ဆက်ညှိနှိုင်းခဲ့တဲ့နောက်အဲ့ဒီအကျဉ်းသားလွတ်မြောက်မှုရဖို့ဆွမ်းဆောင်နိုင်ခဲ့ပါတယ်အဲ့ဒီနောက် Mr. Bill Richardson ဟာအမေရိကန်နိုင်ငံနဲ့တန်တမာရေးရစိတ်ဆက်ညှိနှိုင်းမှုခက်ခဲတဲ့နိုင်ငံတွေမှာအမေရိကန်အစိုးရကိုတရားဝင်ကိုစားပြုခြင်းမရှိဘဲအမီခိုတကင်းနဲ့စိတ်ဆက်ညှိနှိုင်းရေးဆောင်ရွက်ပေးသူဖြစ်စတင်ပြီးထင်ရှားလာခဲ့ပါတယ်။ Mr. Bill Richardson ဟာမြောက်ကိုရီးယား၊ဆူဒန်၊အီရတ်၊အီရန်၊ကျူဘာနဲ့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံတွေမှာဖမ်းဆီးထိန်းသိမ်းခံထားတဲ့အမေရိကန်နိုင်ငံသားအကျဉ်းသားတွေကိုစိတ်ဆက်ညှိနှိုင်းပြီးလွတ်မြောက်လာအောင်စွမ်းဆောင်နိုင်ခဲ့ပါတယ်။သူစိတ်ဆက်ညှိနှိုင်းခဲ့တဲ့ခေါင်းဆောင်တွေထဲမှာအီရတ်အာနာရှင်ဆဒမ်ဟူစိန်၊ကျူဘာအာနာရှင်ဖီဒယ်ကက်စထရိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အီတို့လည်းပါဝင်ပါတယ
်။ My husband Bill Richardson.
မက္ကဆီကန်နယ်ဘာမစ္စတာဘေရစ်ချတ်ဆန်ဟာ2008ခုနှစ်ရွေးကောက်ပွဲမှာအမေရိကန်သမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်မှုကြိုးပမ်းခဲ့တယ်လို့ပဲ။အမေရိကန်အောက်လွှတ်တော်အမတ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ယာဒူနဲ့နောက်ဆုံးနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်ယာဒူတာဝန်အမျိုးမျိုးထမ်းဆောင်ခဲ့သူဖြစ်ပါတယ်။Mr. Bill Richardson ဟာအမေရိကန်နိုင်ငံသားအကျဉ်းသားတွေတည်းမကပဲအာနာရှင်နိုင်ငံတွေမှာအကျဉ်းကျခံရတဲ့နိုင်ငံရေးအကျဉ်းသား15ဦးကိုလည်းလွတ်မြောက်အောင်စိတ်ဆက်ညှိနှိုင်းပေးနိုင်ခဲ့ပါတယ်။အခုလိုအမေရိကန်နဲ့ရန်လိုတဲ့ဆက်ဆံရေးရှိတဲ့နိုင်ငံတွေကြားဆက်ဆံရေးအခြေအနေပျော့ပြောင်းလာအောင်ဆွမ်းဆောင်နိုင်ခဲ့တဲ့အတွက်သူတည်ထောင်ထားတဲ့ Richardson Center နဲ့အတူငြိမ်းချမ်းရေးနိုဘယ်ဆုချီးမြှင့်မှုလည်းအဆိုပြုခံခဲ့ရတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်အမေရိကန်နိုင်ငံသားသတင်းတောက် Danny Fanstar ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့နောက်Mr. B. Richardson ဟာ2021ခုနှစ်နိုဝင်ဘာမှာမြန်မာနိုင်ငံကိုလာရောက်ပြီးစစ်ကောင်းဆောင်ဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်စီအာဏာပိုင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲဒီနောက်အမေရိကန်သတင်းတောက်နဲ့ Richardson Center ဝန်ထမ်းတဦးတို့လွတ်မြောက်လာခဲ့ပြီးမြဲထိန်းသိမ်းခံဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဝင်မြားခဲ့ပဲသူ့ရဲ့ခီးစဉ်ဟာစစ်ကောင်စီကိုတရားဝင်ဖြစ်မှုပေးတယ်လို့သာဖြစ်စေခဲ့တယ်လို့သတင်းမီဒီယာတွေကဝေဖန်သုံးသပ်မှုတွေရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Mr. B. Richardson ကRFA နဲ့တည်ထောင်မင်းမြတ်ရမှာအခုလိုတုံ့ပြန်ဖြေကြခဲ့ပါတယ်
အခုဆိုရင်လူကြီးမင်းရဲ့ခီးစဉ်ကမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကိုတရားဝင်ဖြစ်မှုပေါ့နော်တရားဝင်အစိုးရဖြစ်သတ်မှတ်တဲ့သဘောမျိုးဒီလိုတိုက်ရောက်စေတယ်လို့ဝေဖန်ပြောဆိုမှုတွေရှိပါတယ်ဒီလိုဝေဖန်တာတွေနဲ့ပတ်သက်လို့လူကြီးမင်းအနေနဲ့ဘယ်လိုများတုံ့ပြန်နေမှာလဲ
My response is I will take the criticism for a photo op
စစ်ကောင်ဆောင်နဲ့တွေ့ဆုံပြီးတော့ဓာတ်ပုံရိုက်ခံခဲ့တာအတွက်ဝေဖန်မယ်ဆိုရင်တော့ဝေဖန်နိုင်ပါတယ်ဒီခေတ်ဆံမှာကျွန်တော်ဘက်ကအချက်၃ချက်အောင်မြင်အောင်လုပ်နိုင်ခဲ့ပါတယ်။အကျဉ်းကျခံနေတဲ့ကျွန်တော်တို့ဝန်ထမ်းကိုထောင်ရတယ်လုပ်အောင်လုပ်နိုင်ခဲ့တယ်။ကာကွယ်ဆေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်တဲ့အခြေအနေကိုတိုးတက်လာအောင်လုပ်နိုင်ခဲ့တယ်။အကျဉ်းထောင်တွေကိုချက်ချင်းဤအဖွဲ့ကဝင်ရောက်ကြည့်ရှုခွင့်ရအောင်ဆွေးနွေးနိုင်ခဲ့တယ်။ဒါတွေအောင်မြင်မှုစစ်ကောင်းဆောင်နဲ့တွေ့ပြီးတော့ဓာတ်ပုံရိုက်ခံတာကိုဖြစ်ရှိတယ်လို့ဝေဖန်မယ်ဆိုရင်တော့ဝေဖန်သမျှခံမှုအတင့်ပါပဲ။ကျွန်တော်ကနောက်တန်းမှာပဲနေပြီးတော့မိန်ကုန်းတွေပြောနေတဲ့သူမျိုးမဟုတ်ပါဘူး။ကျွန်တော်ကရှေ့တန်းထိသွားပြီးတော့အပြောင်းလဲတွေဖြစ်အောင်လုပ်ခဲ့တယ်သူပ
ါ No I didn't stay back and make speeches I went in the arena and tried to make things better that's all I can do
အခုတော့အမေရိကန်ဆွေရကအားထားရတဲ့ Mr. B. Richardson ဟာစက်တင်ဘာလ1ရက်ကမဆာချူဆက်ပြည်နယ်ကနေမှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်လက်ရှိသမ္မတဂျိုးဘိုက်တန်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာ Mr. B. Richardson ရဲ့စွမ်းဆောင်မှုအမျိုးမျိုးတွေမှာအမေရိကန်အကျဉ်းသားတွေလွတ်မြောက်မှုရဖို့အတွက်စိတ်ဆက်ညှိနှိုင်းနိုင်ခဲ့တာဟာသူ့အတွက်အမြင်နဲ့အမှတ်တရဖြစ်နေစေမဲ့အောင်မြင်မှုဖြစ်တယ်လို့ဖော်ပြထားပါတယ်မြန်မာစစ်ကောင်းဆောင်လိုအာဏာရှင်တွေဟာ Mr. B. Richardson လာရောက်ပြီးစိတ်ဆက်ညှိနှိုင်းတာကိုနိုင်ငံရေးရအမျက်ထုတ်ပြီးနိုင်ငံတကာမှာတရားဝင်ဖြစ်မှုရဖို့ကြိုးစားခဲ့ပေမဲ့အခုချိန်မှာတော့တမိုင်းမှာတကယ်တရားဝင်ဖြစ်မှုမှတ်တမ်းကြံခဲ့တာကတော့ Mr. B. Richardson ဖြစ်တဲ့အကြောင်းအခုတစ်ပတ်တမိုင်းနေ့ကပြစ်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ